ခဲ့တဲ့ရပိုင်အတွင်းရခိုင်ပြည်နယ်မောင်းနှောခရိုင်ဘက်ကထိတ်လန့်စရာသတင်းတစ်ခုပေါ်ထွက်လာပါတယ်။အဲဒါကတော့ပြန်ကြားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့နယ်မြေအတွင်းသတင်းရယူဖို့သွားတဲ့ပြည်တွင်းပြည်ပသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးမေးမြန်းသမျှဖြေကြားပေးခဲ့တဲ့ဒေသခံမွတ်စလင်တယောက်အသက်ခံလိုက်ရခြင်းပါ။သူဟာမလ29ရက်နေ့မှာသတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့ပြီးမလ31ရက်နေ့ညသန်းကောင်မှာအသက်ခံလိုက်ရပါတယ်။အကြံဖက်သမားတွေဟာမိသားစုနဲ့အတူနေထိုင်တဲ့သူ့အိမ်ထဲအထိဝင်ရောက်ပြီးရဲကျက်ဆက်ဆက်တပ်ဖြတ်သွားတာပါ။အဲ့ဒါလို့တပ်ဖြတ်ခံလိုက်ရသူကတော့ဘူးသီးတုံမျိုးနဲ့တင်းမေကြေးရွာအုပ်စုရက်ွက်123တာဝန်ခံအသက်46နှစ်အရွယ်ဟာမက်ဒူလာဆိုသူပဲဖြစ်ပါတယ်။သူနေထိုင်ရာတင်းမေကြေးရွာအုပ်စုဆိုတာဟာဘူးသီးတောင်မြို့နယ်ကနေကားနဲ့နှစ်နာရီကျော်ဝေးတဲ့နည်းနည်းလေးခေါင်တဲ့ဒေသမှာတည်ရှိပါတယ်။လမ်းကလည်းဆိုပါတယ်။သူနဲ့ပြည်တွင်းပြည်ပမီဒီယာတွေတွေ့ဆုံမှုအကြောင်းဖန်လာတာကလည်းသူနေထိုင်ရာတင်းမေကြေးရွာနဲ့ပတ်သက်နေပါတယ်။ပြီးခဲ့တဲ့တစ်ပတ်ကျော်လောက်ကအစိုးရအာဏာပိုင်တွေဟာအကြမ်းဖက်မှုတင်နန်းတွေတက်ခဲ့တယ်ဆိုတဲ့စွဲချက်နဲ့တင်းမေရက်ွက်သုံးကရွာသားတွေအပါအဝင်စုစုပေါင်း18ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။အဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးအကြမ်းဖက်မှုပြုလုပ်ဖို့ကြံစီတာကိုဖော်ထုတ်လိုက်နိုင်တယ်ဆိုပြီးနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။အခုကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာပေါ်ထွက်လာပြီးအစီရင်ခံစာပါရခိုင်ပြည်နယ်တဲကိုပြည်တွင်းပြည်ပမီဒီယာတွေတွားရောက်သတင်းရယူခွင့်ပေးသင့်တဲ့အကြောင်းအကြံပြုထားရမှာပြန်ကြားရေးဝန်ကြီးဌာနအစီအစဉ်ထွက်ပေါ်လာတာပါ။ပြန်ကြားရေးဝန်ကြီးဌာနဟာအကြံဖက်မှုကိုဖော်ထုတ်လိုက်နိုင်တယ်ဆိုတဲ့တင်းမီရွာကိုလည်းပြသခြင်းနာကြောင့်ခီးစဉ်တွင်ဟာမက်ဒူလာနဲ့တွေ့ဆုံဖို့ဖြစ်လာပြီးနောက်ပိုင်းအသက်ပြတ်ခံလိုက်ရတာပါဒီလိုတက်ပြတ်မှုဘာကြောင့်ပေါ်လာရပါသလဲအဲဒီကနေဘာသင်ခန်းစာရယူနိုင်မလဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်တဲ့မီဒီယာသမားတွေနဲ့တွေ့ဆုံခဲ့တဲ့အခါဟာမက်ဒူလာဟာမေးသမျှတွေကိုဖြေကြားတဲ့အပြင်သူရင်ဆိုင်ရတဲ့အခြေအနေတွေကိုလည်းပြောပြခဲ့ပါတယ်။သူ့ရွာသားတွေအချမ်းဖက်တင်နန်းတက်ရောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးသူ့အနေနဲ့တိတိကျကျမသိရတဲ့အကြောင်းအဖမ်းခံသူတွေကိုတော့သူသိတဲ့အကြောင်းအာဏာပိုင်တွေကသတင်းအရလာရောက်ဖမ်းတဲ့အခါမှာသူ့အနေနဲ့အကူအညီပေးရုံကလွဲပြီးဘာမှမသိတဲ့အကြောင်းဒါကြောင့်ဖန်စီထားသူတွေကိုစစ်ဆေးပြီးတကယ်အပြစ်မရှိတဲ့သူတွေကိုပြန်လွတ်ပေးစေခြင်းကြောင့်ပြောဆိုခဲ့ပါတယ်။အဲ့ဒီနောက်အဖမ်းခံသူတယောက်ရဲ့ညီအရင်းတယောက်နောက်ထပ်အဖမ်းခံသူတယောက်ရဲ့သားတယောက်နဲ့သတင်းမီဒီယာသမားတွေတွေ့ဆုံနိုင်အောင်သူကပဲစီစဉ်ပေးခဲ့ပါတယ်။သတင်းမီဒီယာသမားတွေရဲ့မေးမြန်းချက်ကိုဖြေကြားပြီးသူ့အနေထားကိုလည်းရှင်းပြခဲ့ပါတယ်။တင်းမေရွာသားတွေအဖမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးသူကအစိုးရဘက်ကိုသတင်းပေးတယ်ဆိုတဲ့ဆွဆွဲမှုတွေရှိတယ်လို့ပဲသူ့ကိုတတ်ဖြတ်မယ်ဆိုပြီးအင်တာနက်လူမှုကွန်ရက်ကတဆင့်ချိန်ချောက်မှုတွေလည်းရှိနေတဲ့အကြောင်းသူ့အနေနဲ့စိုးရိမ်နေတဲ့အတွက်မိသားစုဝင်တွေနဲ့အတူတတိထားပြီးနေထိုင်ရပါတယ်လို့ပြောပါတယ်။သတင်းမီဒီယာသမားတွေကိုအင်တာဗျူးပေးချိန်မိသမျှကိုဖြေကြားနေချိန်မှာသူ့မျက်နှာဟာအကြောက်တရားတွေဖုံးလန်းနေတာကိုအတိုင်းသားမြင်ရပါတယ်။ဒီလိုနဲ့ပဲဟာမက်ဒူလာတယောက်သတင်းသမားတွေကိုဖြေကြားပြီးနှစ်ရက်အကြာ31ရက်နေ့ညတန်းကောင်အချိန်မှာအချမ်းဖက်သမားတွေဟာသူ့နေထိုင်ရာအိမ်ထဲအထိရောက်လာပြီးရရဆက်ဆက်တပ်ဖြတ်တာခံလိုက်ရပါတယ်။သူ့ကိုဘသူတွေကတပ်ဖြတ်လိုက်တယ်ဆိုတာတိတိကျကျမသိရသေးသလိုပဲဘာကြောင့်တပ်ဖြတ်တယ်ဆိုတာလဲဖော်ထုတ်နိုင်ခြင်းမရှိသေးပါဘူး။ဒါပေမဲ့ဖြစ်စဉ်ကိုပြန်ပြီးသုံးသပ်ကြည့်ရင်အချမ်းဖက်ဖို့ကြံစီမှုနဲ့ရွာသားတချို့အဖမ်းဆီးခံရတဲ့ကိစ္စဟာဟာမက်ဒူလာအနေနဲ့သတင်းမီဒီယာတွေကိုအမှန်တိုင်းဖြစ်ကြားခဲ့တဲ့ကိစ္စစာရာတွေကြောင့်တပ်ဖြတ်ခံရတာဖြစ်နိုင်ပါတယ်။တကယ်တော့ရခိုင်ပြည်နယ်မောင်းတော့ခေမှာသတင်းမီဒီယာသမားတွေမေးတာဖြေလို့အသက်ခံရသူဟာဟာမက်ဒူလာတယောက်တည်းမဟုတ်ပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းပြည်ချားရေးဝန်ကြီးဌာနကစီစဉ်တဲ့ပြည်တွင်းပြည်ပသတင်းမီဒီယာတွေရဲ့ခီးစဉ်အတွင်းငခုရကြေးရွာကကြေးရွာစာကြည့်တိုက်တာဝန်ခံရှူနာများဆိုတဲ့မွတ်စလင်တယောက်လည်းအခုလိုပဲရရဆက်ဆက်အသက်ခံခဲ့ရပူပါတယ်။သူဟာလည်းအခုလိုပဲသတင်းမီဒီယာသမားတွေမေးသမျှကိုမှန်မှန်ကန်ကန်ဖြေပြီးနောက်တရက်မှအသက်ခံလိုက်ရတာပါတကယ်တော့ဒီလိုအသက်ခံမှုတွေဟာမောင်းနှောခရိုင်အတွင်းကြေးရွာသူရွာသားတွေအတွက်မကောင်းသလိုပဲဒီခီးစဉ်ကိုစီစဉ်ပေးတဲ့ပြန်ကြားရေးဝန်ကြီးဌာနအပါအဝင်နယ်မြေလုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့တွေအတွက်ပါမကောင်းပါဘူးဒါအပြင်သွားပြီးသတင်းယူတဲ့သတင်းမီဒီယာတွေလည်း တာဝန်မကင်းသလိုခံစားရပါတယ်။တကယ်တော့ပြန်ကြားရေးဝန်ကြီးဌာနနဲ့နယ်မြေခံလုံခြုံရေးတာဝန်ရှိသူတွေဟာမီဒီယာတွေကိုဖြေကြားတဲ့ဒေတာကန်တွေရဲ့အသက်အိုးအိမ်စည်းစိမ်ထိခိုက်မှုမရှိစေရေးတနည်းအားဖြင့်သတင်းရင်းမြစ်တွေဒုက္ခမရောက်စေရေးစီစဉ်ပေးရမယ့်အပြင်လူအယင်အကာအကွယ်လည်းပေးရမှာဖြစ်ပါတယ်။ဒါပေမဲ့အခုသတင်းမီဒီယာခီးစဉ်နှစ်ကြိမ်စလုံးအဲ့ဒါလိုမဖြစ်ခဲ့ပဲကြေးရွာသားသတင်းရင်းမြစ်နှစ်ယောက်တပ်ဖြတ်ခံလဲရတာဖြစ်ပါတယ်။ဒီဖြစ်စဉ်တွေကြောင့်နောက်ပိုင်းမှာဒေတာကန်တွေကြားမှာအကြောက်တရားလွှမ်းမိုးသွားပြီးသတင်းမီဒီယာတွေကိုအမှန်ကိုအမှန်တိုင်းမပြောရဲမဆိုရဲဖြစ်လာမှာစိုးရင်ရပါတယ်။အစိုးရရဲ့ကောင်းမွန်တဲ့လုပ်ကိုင်ဆောင်ရွက်မှုတွေကိုကူညီသူမဲ့တာမျိုးဖြစ်သွားနိုင်ပါတယ်။မလ31ရက်နေ့မောင်နှောမြို့မှာသတင်းမီဒီယာတွေနဲ့တွေ့ဆုံချင်းနေကြားဆောင်တပ်ဖွဲ့ကုတ်ကဲရဲမှုရဲမှုချုပ်သူရဆန်းလွင်ကဒေတာရင်းမှာအစိုးရကိုသတင်းပေးသူအစိုးရနဲ့ပူးပေါင်းသူသတင်းမီဒီယာတွေကိုသတင်းမှန်ပြောသူလို့ယူဆပြီးအကြမ်းဖက်သမားတွေကတပ်ဖြတ်လိုက်သူစုစုပေါင်း23ယောက်ရှိခဲ့ပြီလို့ပြောဆိုခဲ့ပါတယ်။ဒါဒေတာတည်ငြိမ်ရေးပြိပက္ခပြဿနာတွေခြုံငင်းရေးအတွက်ကောင်းတဲ့လက္ခဏာမဟုတ်ပါဘူး။ဒါကြောင့်တချိန်မကဖြစ်လာတဲ့ဒီကိစ္စကိုစနစ်တကျချင်းကပ်ကင်တွယ်ဖြေရှင်းပေးဖို့လိုအပ်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။